ကိုရိုနာဗိုင်းရပ်စ်ရောဂါဟာ2019ခုနှစ်ဒီဇင်ဘာလောက်ကစပြီးကမ္ဘာကိုပြန့်နှံ့ခဲ့ပါတယ်။မေလကဇွန်လကိုရောက်တဲ့အချိန်မှာယောဂါကူးစက်မှုတွေကျလာပါတယ်။ယောဂါစပစ်တဲ့တရုတ်ပြည်မှာရက်ပေါင်း50တိုင်တိုင်ယောဂါကူးစက်ခံသူမတွေ့ရပဲနောက်ပိုင်းမှာယောဂါကူးစက်သူပြန်ပြီးတွေ့ရပါတယ်။အလားတူရက်ပေါင်း120ကျော်ယောဂါကူးသူမတွေ့ရတဲ့နယူးဇီလန်မှာလည်းယောဂါဖြစ်သူပြန်တွေ့ရတယ်လို့ယောဂါကူးစက်မှုတွေထိန်းထားနိုင်တဲ့တောင်ကိုရီးယားဂျပန်အပြင်ယောဂါအနည်းငယ်ကျခဲ့တဲ့အိန္ဒိယနဲ့ဥရောပနိုင်ငံတွေမှာပါပြန်ပြီးဖြစ်လာလို့ယောဂါဒုတိယလိုင်းဝင်တယ်လို့ပြောဆိုလာကြတာပါ။ဒါဟာလွန်ခဲ့တဲ့နှစ်တရာကျော်1918ခုပထမကမ္ဘာစစ်မီတောက်လောင်ချိန်တပြိုင်တည်းမှာတစ်ကမ္ဘာလုံးဖြစ်ခဲ့တဲ့စပိန်တုတ်ကွေးလို့နာမည်ကျော်တဲ့ကာယောဂါကြီးနဲ့နှိုင်းရှင်ပြောဆိုလာတာပါ။စပိန်တုတ်ကွေးဟာ1918ခုနှစ်နိုဝင်ဘာလမှာစဖြစ်ခဲ့ပြီး18လအတွင်းကမ္ဘာလူဦးရေ3ပုံတပုံလောက်တိုက်ဆုံးခဲ့ရပါတယ်။စပိန်တုတ်ကွေးဖြစ်ပွားချိန်ကယောဂါလှိုင်းအနည်းဆုံး3ချိန်ဖြစ်ခဲ့တယ်လို့အမေရိကန်နိုင်ငံယူတာပြည်နယ်ဘာကန်ယန်တက္ကသိုလ်ကအနုဇီဝဗေဒပညာရှင်မက်ခင်ဇာဝင်းပြေကပြောပါတယ်
။ဒါပထမ wave ပြီးသွားပြီးတော့ဒုတိယ wave ထပ်လာတယ်။ပြီးတော့ဒုတိယ wave မှာတော့ဒီ1918တုန်းကဟာပဲပြည်ញံပြီးပြောမယ်ဆိုဒုတိယ wave မှာတော့သူရဲ့ကူးစက်ပုံတွေပေးတဲ့ပုံတွေတော့ပထမ wave ထပ်ဆိုင်နေနဲ့ပို့ပြီးတော့ပုံစံလေးတွေပဲပြောင်းသွားတယ်။ပြီးသွားရင်နောက်ဆုံးအချိန်နဲ့ထပ်ကြောင်းသွားတယ်။ပြီးတော့မှတစ်ခါတတိယ wave ဆိုပြီးတော့ထပ်သွားတယ်ပေါ့
။ယောဂါ line တစ်ခုအပြီးနောက်တစ်ခုတက်လာတာကယောဂါပိုးရဲ့မျိုးရိုးဗီဇာပြောင်းလဲလာတာလို့ပညာရှင်တွေကယူဆပါတယ်။ဥပမာအနေနဲ့ကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့အချိန်ကအသက်ငယ်ရွယ်သူတွေယောဂအဖြစ်နည်းခဲ့ပါတယ်ဒါပေမဲ့ဒုတိယလှိုင်းစချိန်မှာလူငယ်တွေပါဖြစ်လာတာတွေ့ရှိရပါတယ
်လေးလာနေတဲ့ဟာပဲရှိသေးတယ်ဗျာနော်အခုအထိကလောလောဆယ်ဒီဩဂတ်စ4ရက်နေ့လောက်အထိသူသိထားတဲ့ဟာမှာမျိုးဗီဇာပြောင်းလဲမှုဟာကဒီဖီလာတရုတ်ပြည်မှာရှိခဲ့တဲ့ဟာနဲ့ဒီဥရောပဘက်မှာဖြစ်ခဲ့တဲ့ဟာနဲ့ဆိုရင်မျိုးဗီဇာกว่าတယ်အခုဒီအမေရိကန်မှာလုပ်နေတယ်ဆိုတော့ဒီကာကွယ်ဆေးရာဒီမျိုးဗီဇာအိမ်ပြောင်းခဲ့တဲ့မျိုးဗီဇာနှစ်ခုလုံးပေါ့နော်ပြောင်းသွားတဲ့မျိုးဗီဇာမပြောင်းခင်ဟာပေါ့အဲ့နှစ်မျိုးလုံးကိုသူတို့ target လုပ်နိုင်နေဆိုပြီးသူတို့အခုလုပ်နေကြတယ်စမ်းနေကြတယ်ဒါမဲ့ဟိုထပ်ပြီးတော့ပြောင်းသွားမလားဆိုတဲ့ဟာကြောင့်အခုဥပမာ Brazil လိုမျိုး India လိုမျိုးဖြစ်နေတဲ့ဟာတွေမှာလူနဲ့တယောက်နဲ့တယောက်နဲ့ကူးတာကြားတဲ့ခါကျရင်သူက disease ကဒီ virus ကဟိုမျိုးဗီဇာပြောင်းသွားနိုင်တယ်ပေါ့နော်မျိုးဗီဇာပြောင်းသွားမလားဆိုတဲ့ဟာကိုတော့ဒါတော့မသိနိုင်ဘူ
းကူနာ virus ရောဂါပိုးနဲ့ပတ်သက်ပြီးတကဘာလုံးကပညာရှင်တွေဂျကုတ်ဂျခဲကျူးပန်းနေတာကယောဂါကိုကာကွယ်နိုင်မဲ့ဆေးရရှိဖို့ပါရုရှားနိုင်ငံကတော့ကာကွယ်ဆေးတွေ့ပြီလို့ဆိုပေမဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကိုယ်တိုင်ကထောက်ခံချက်မပေးသေးပါဘူ
း dozens and dozens indeed hundred
of well WHO ကသိရှိထားတဲ့တကဘာလုံးမှာယောဂါကာကွယ်ဆေးအတွက်ကျူးပန်းနေကြတာ150ခန့်ရှိပြီး26ခုဟာစမ်းသပ်တဲ့အဆင့်ကိုရောက်ရှိနေကြပါပြီ။ဒါပေမဲ့ WHO ရဲ့စီးရင်ထဲမှာမပါတဲ့ကာကွယ်ဆေးတွေ့ပြီလို့ပြောနေတဲ့ရုရှားနိုင်ငံကဆေးနဲ့ပတ်သက်ပြီးသေသေးချာချာမသိရသေးတာကြောင့်ကျွမ်းကျင်သူတွေရုရှားနိုင်ငံကိုဆက်သွယ်ပြီးမေးမြန်းလေ့လာမှုတွေပြုလုပ်နေတယ်လို့ WHO ကဩဂုတ်လ23ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီအခြေအနေတွေမှာကမ္ဘာပြည်သူတွေအနေနဲ့ဘယ်လိုပုံစံနဲ့နေကြမှာလဲဆိုတာမေးစရာပါ။ပညာရှင်တွေတင်ကြီးတကျွန်းတွေပြောနေကြတာကတော့ COVID-19 ယောဂါကာကွယ်ဆေးမတွေ့မချင်းကမ္ဘာပေါ်မှာလူတွေရဲ့နေထိုင်မှုပုံစံတွေပြောင်းလဲရမှာဖြစ်တယ်လို့ပြောကြပါတယ်။အဲ့ဒါကတော့ယောဂါကာကွယ်ဆေးမတွေ့မချင်းလူကြားထဲမှာနှာခေါင်းစည်းတတ်ကြဖို့လက်ကိုအမြဲတန့်ရှင်းအောင်မကြာခဏဆေးကြဖို့ပြီးတော့လူတွေနဲ့ခတ်ခွာခွာနေကြဖို့ပဲဖြစ်ပါတယ်ခင်ဗျာ။